ကပင်းနေစစ်တိုင်တင်းနေတဲ့ရခိုင်ပြည်နယ်မှာတမ်းလို့ရေးစစ်စင်ရတဲ့အတွင်းဒေသခံတွေဖန်စီခံရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါရခိုင်ပြည်နယ်မှာကိုဘက်ကရွာကကြုံနေရရှိမှာပဲစီရီတိမှာမှုတွေကြုံနေရတယ်လို့ဒေသခံရဲ့ရသားတွေဖန်စီစစ်စစ်ခံရတာထိခိုက်ဒေဆုံးတာတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွင်တဲ့ကိုရန်ကျုံရသူတို့ကပြောပါတယ်
မနေ့တုန်းကလေကြောက်တော်မျိုးနဲ့တာစီကြီးပါမှာလုံချွေးတပ်ဖွဲ့ဝင်တွေကဒေသခံတွေရှိကိုခေါ်ဆောင်တော့တယ်လို့ရွာတော်တူဦးလေးတနတ်တိမှန်တေဆုံးတော့တယ်လို့ဒေသခံတွေကအကြောင်းကြားခဲ့ကြောင်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်မှဦးထွန်ဝင်းကပြောပါတယ်ဟုတ်ကဲ့ကျွန်တော်တို့ကတော့မနေ့ကဟိုကိုးနာရီနောက်မှာပေါ့မနေ့ကညာ၉နာရီနောက်မှာကျွန်တော်တို့အသက်ကြီးရပါအမေ့ချစ်ကလည်းဆက်လာတာပေ တော့တိတ်မကြိုက်ခင်တော့မှပဲနောက်ထပ်ဆက်လာတယ်တယောက်ဒါကြည့်ကြည့်ပြီးတော့တယောက်သွားတယ်ဆိုပြီးတော့မှကျွန်တော်တို့ကြားတယ်အဲ့ဒါလေးတွေကတော့ကျွန်တော်တို့ကြားတယ်မနေ့ပိုင်းကလို့တဲ့အဲ့ဒီရွာသားတွေကလည်းကြောက်နေပြီးတော့ဆက်သေးနေကြတယ်တချို့အမျိုးသမီးတွေကကျွန်တော်ဆက်ဆက်ကြပါတယ်ဟိုဒါမှမနေကြတော့ဘူးသူတို့ဖြစ်နေပါတယ်
တမ်တော်စီချောင်းကခေါ်ဆောင်တော်သူတွေအတွက်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတချို့ကတော့စိုးရိမ်တာကြောင့်တင်းချောင်ခေကြရတယ်လို့လည်းကိုယ်တိုင်တွေ့ခဲ့တဲ့တာစီကြီးဝါသားတူကပြောပါတယ
်ဒီမြန်မာတမ်တော်ကဆင်းလာတယ်ဆင်းလာပြီးတော့ကျွန်တော်တို့တာစီအနောက်ကို၃လကြီးခွေလောက်ရောက်နေအရှိမကြီးပါဘောကသူတို့ကလမ်းနာကြီးလမ်းနောက်ရေနဲ့ပြကြည့်တော့ဝင်နေပါတယ်ပြောတော့နောက်ပြီးတော့ရဟိမကြီးရဲ့ဟိုလူတွေကလေးတွေအော်ကိုယ်ကမိမရဲ့အတက်ကြီးကိုလည်းကြားမှမကြောက်ဘူးလူမတရားကြီးကိုဖက်ပေါ်သွားတယ်ကျွန်တော်မြင်တယ်ကျွန်တော်လည်းမြင်နေရတယ်ကျွန်တော်လည်းတော့သူတို့ခေါ်တယ်ကမြင်တော့ကျွန်တော်လည်းတော့မင်းနဲ့ဆောင်ပြီးတော့ဆက်ပါတော့တော့
ဒေသခံတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်တော့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွဲ့တာဝန်ရှိသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိသလိုရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးရာဝန်ကြီးဘုံမုံကြီးမင်းတန်းကလည်းသတင်းမရရှိသေးကြောင်းပြောပါတယ်မနေ့ကညနေပိုင်းကလည်းတာစီကြီးပါနေကြောက်ကူစုကြီးပါမှာအသက်၄၀ရွယ်မျိုးသားတူတနက်နေ့ပြစ်တက်ခံခဲ့ရတယ်လို့ဒေသခံတယောက်ကပြောပါတယ
်ဒီကျွန်တော်ဒေသမှာကဒီအတိနဲ့လောက်ရတယ်စံပြဟာရတယ်လောက်တယ်ဒီရတယ်ကတော့ကွမ်ပေါ့ကွမ်အကွမ်စိခမသူကကွမ်စိခမရအပြင်းဟာအဘမတက်မလို့မြန်မာတက်မလို့တန်းပြီးတော့သူကပြန်ပြီးတော့ဆက်ကြည့်ဆက်ကြည့်လို့ပြောတာပေါ့အားတော့ပြောပြတယ်အဲသူကတော့အဖောက်ချောင်းတော့ပြောတယ်သူ့နာမည်ကတော့စင်ကောင်ပေါ့နော်ဥစင်ကောင်အတန်းဒီစီဝန်ကြီးပေါ်တော့ကိုယ်စီလေးစီဝန်ကြီ
းပုံမကျော်မျိုးနဲ့စပထားကြည့်ရမှာလေမနေ့တုန်းကတင့်တော်စီချောင်းတစ်ခုကဝင်ရောက်စစ်စီပြီးဆန်ပန်ရှင်တူဦးကိုခေါ်ဆောင်တော့တယ်လို့ဆန်အိတ်တူကိုလည်းယူဆောင်တော့တယ်လို့နီးစာသူတွေကပြောပါတယ်တင့်တော်ကတော့စပထားကြည့်ရမှာရခိုင်လက်နက်ကန်အဖွဲ့အတွက်သူလောင်ထားတဲ့ဆန်ရိုက်ခါတွေကိုဖန်စီရမိခဲ့ပြီးဖန်စီရမိသူနဲ့ဆန်အိတ်တွေကိုစစ်တွေကိုပို့ဆောင်ပြီးဥပဒေနဲ့ညီဆောင်ရွက်တော့မှာဖြစ်ကြောင်းဒီကနေ့ပဲတင်ထုတ်ပြန်ထားပါတယ်ကြောက်တော်မျိုးနဲ့ပြည်သူ့လွတ်တော်မှဦးထွန်းဝင်းကတော့စစ်ဘေးနဲ့ကပ်ဘေးတိုင်တိတ်နေရှင်မှာဒေသခံတွေထိခိုက်နေတာမှမရှိအောင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
ကျွန်တော်တို့ကတော့ဗျာဒီအချိန်မှာကတော့ကျွန်တော်တို့ဒီပို့ရင်ကျမှာကိုနေရတဲ့တော့မှာကျွန်တော်တို့ဒီတွေးရင်နေကြရတဲ့ဒီကြောကတဲ့အချိန်တွေကတအားဆိုးနေတဲ့အချိန်မျိုးတွေမှာကျွန်တော်တို့တတိထားပြီးနေကြရတဲ့အပြည်သူတွေပူလောင် profile ရောက်နေကြတဲ့အချိန်မှာတော့အဲဒီလက်နက်ကြိုက်ကိုကျွန်တော်တို့ဒီအချိန်မှာဒါကဒီသားတွေနဲ့နှလုံးသားတွေနဲ့တော့အနေချွတ်ချွတ်ဆဲဆဲပဲနေလို့ကျွန်တော်ခံတယ်ဒါပဲကိုကျွန်တော်ဆိုပေါ့ဒီအချိန်မှာတော့ဒါအပြည်သူတွေကိုဆက်ပြီးတော့မှကျွန်တော်တို့ဒီပူလောင်မှုတွေဆက်မပေးဘူးအထူးတည်းပြုလို့လည်းတော့ကျွန်တော်ရှင်းတယ်။
ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာဂရန်ကတော့ကာယောဂါနဲ့စစ်ဘေးဒဏ်တွေကြောင့်အခုညလိုအပ်နေချိန်မှာတိုက်ခိုက်မှုတွေရပ်စေးရေးကုလသမဂ္ဂအတွင်းမှုလျှောက်ရဲ့တိုက်တွန်းချက်ကိုလိုက်နာဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။စစ်ဘေးရောကပ်ဘေးနဲ့ပါရင်ဆိုင်နေရချိန်မှာတတိယချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝသုံးခွင့်ရအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ပြည်ကနေတတိယပေးပို့ထားတာဖြစ်ပါတယ်။